မင်္ဂလာပါ။ဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်အစီအစဉ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီ။ဒေါက်ဆန်းစုကြည်အစိုးရပိုင်သတင်းစာကိုကြော်ညာတာဘလို့အထိပယ်ဆောင်တယ်လဲဆိုတဲ့ခေါင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြမှာပါ။ဦးစီသူအောင်မြင့်နဲ့အတူကျမအင်ဂျင်နိုင်ကကူညီတင်ဆက်ထားပါတယ်ရှင
်။ဒီကတဲ့ဒွေပါ23ရက်နေ့ညကတိုင်တော်ကြီးတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ဟာကိုဗစ် -19 ရောဂါဖြစ်ပွားမှုနောက်ဆုံးအခြေအနေနဲ့ပတ်သက်ပြီးပြည်သူတွေကိုအစီအခံတင်ပြတဲ့မိန့်ခွန်းပြောပါတယ်။ဒီဒီဂျေမိန့်ခွန်းရဲ့ထူးခြားချက်ကတော့မြန်မာနဲ့ကမ္ဘာရဲ့ကိုဗစ်အခြေအနေဆက်ဆက်အကြောင်းအရာတွေတင်မကဘဲနိုင်ငံတော်ပိုင်သတင်းစာတွေဖတ်ဖို့တိုက်တွန်းခဲ့ပါတယ်။မိန့်ခွန်းရဲ့အခြေအများစုမှာနိုင်ငံတော်ပိုင်သတင်းစာမှာဖော်ပြထားတဲ့အကြောင်းအရာတွေဘလောက်ကောင်းကြောင်းသမိုင်းဆိုင်ရာအချက်လက်တွေဘလောက်ပါကြောင်းကိုဗစ်နဲ့ပတ်သက်ပြီးတယ်မကအခြားအစိုးရကလုံနေကင်နေတဲ့စီဝါရေးစီမံကိန်းကြီးတွေအစသဖြင့်စုံစုံလင်လင်ပါဝင်တာမှုဖတ်သင့်ကြောင်းအမွန်းတင်သွားပါတယ်။ဒီအကြောင်းအရာတွေကိုပြောဆိုသူဟာဒေါက်ဆန်းစုကြည်မဟုတ်ဘဲအခြားသူတယောက်ယောက်ဖြစ်နေမယ်ဆိုရင်တော့အဝေးပန်ခံရုံမကလောင်ပြောင်တာမျိုးကိုတောင်ခံရကောင်းခံရနိုင်ပါတယ်။အခုပြောဆိုသူကတော့ပြည်သူအများစုထောက်ခံအားပေးတဲ့ဒေါက်ဆန်းစုကြည်ဖြစ်နေလေတော့ဝေဖန်ပြောဆိုတာသိပ်ပြီးမမြင်မတွေ့ကြရပါဘူး။ဒေါက်ဆန်းစုကြည်ရဲ့နိုင်ငံတော်ပိုင်သတင်းစာတွေကိုဖတ်ပါဆိုပြီးစီးအောင်ဆွဲဆောင်တာဟာဘလို့အတိပဲဆောင်ပါသလဲ NLD အစိုးရရဲ့သတင်းမီဒီယာနဲ့ပတ်သက်တဲ့ policy မှန်ကန်မှုရှိပါရဲ့လားဆိုတာဝေဖန်ဆန်းစစ်ကြည့်ကြရအောင်ပါ
ဒေါက်ဆန်းစုကြည်ကပြည်ကြားရေးဝန်ကြီးဌာနကပြည်သူ့ဘဏ္ဍာငွေနဲ့ထုတ်ဝေဖြန့်ချိနေတဲ့အစိုးရပိုင်သတင်းစာတွေကိုဖတ်ကြဖို့အကြောင်းအရာမျိုးစုံပြည့်ပြည့်စုံစုံပြောဆိုပြီးတိုက်တွန်းသွားတာပါအစိုးရကထုတ်ပြန်တဲ့အချက်လက်တွေဟာလူမှုကွန်ရက်တွေနဲ့အင်တာနက်စာမျက်နှာတွေမှာလည်းပါတယ်ဆိုပေမဲ့သတင်းစာကအဲ့ဒါတွေထက်ပိုပြီးပြည့်စုံနေဖတ်တဲ့သူအတွက်ဉာဏ်လုံးကိုလည်းတတ်တာစေတယ်လို့ဆိုသွားတာပါတကယ်တော့ပြန်ကြားရေးကထုတ်တဲ့အစိုးရပိုင်သတင်းစာဆိုတာဟာအစိုးရကောင်းကြောင်းဝါရဖြန့်ပေးရတဲ့ဝါရဖြန့်သတင်းစာလို့ဆိုရင်လည်းမှန်မှားပါဘူးအရင်ဆရာနာရှင်ခေတ်အဆက်ဆက်ကလေးကရှိခဲ့တဲ့အဲ့ဒီမူဝါဒဟာအခု NLD လက်ထက်မှာလဲလုံးဝမပြောင်းလဲပဲကင်ဆွဲထားစေပါပဲအစိုးရပိုင်သတင်းစာတွေအပြင်ပုံနှိပ်ထုတ်ဝေနေတဲ့စာဆောင်တွေထုတ်လွှင့်နေတဲ့ရေဒီယိုလိုင်းနဲ့ညပြလှစွာသောရုပ်သံလိုင်းတွေအားလုံးဟာအဲ့ဒီမူဝါဒအောက်မှာပဲထုတ်ဝေထုတ်လွှင့်နေကြတာပါအစိုးရရဲ့ထုတ်ပြန်ချက်တွေကြေညာချက်တွေအစိုးရခေါင်းဆောင်တွေကပြောတဲ့မိန့်ခွန်းတွေအစိုးရထိပ်ပိုင်းယာတူးအပြောင်းလဲတွေပြန်တန်းတွေအစိုးရကအကောင့်ထဲပေါ်နေတဲ့လုပ်ငန်းတွေနဲ့ပတ်သက်တဲ့သတင်းတွေစောင်းမားတွေစတာတွေကိုအဓိကထားဖော်ပြနေတာမျိုးပါအဲ့လိုအကြောင်းအရာတွေတသက်ကြီးပဲဖော်ပြနေရင်ဘသူမှဖတ်ကြမှာကြည့်ကြမှာမဟုတ်လို့ရွေးချယ်ထားတဲ့နိုင်ငံတကာသတင်းဘာသာပြန်နေနေဖြောပြေးဆိုင်ရာနေနေနာရေးသတင်းနဲ့ကြော်ညာတခါတရံကြပြစောင်းမားစတာတွေနဲ့ဖြည့်ဆွတ်မွမ်းမံတာတော့ပဲရှိပါတယ
်အရေးကြီးတာကအစိုးရပိုင်းသတင်းစာရေဒီယိုရုပ်မြင်သံကြားတွေအားလုံးမှာပြည်သူတွေသိချင်တဲ့သတင်းတွေကိုစုံစုံလင်လင်မဖော်ပြပါဘူးအစိုးရရဲ့လုတ်ကင်ဆောင်ရွက်ချက်တွေကိုအားပေးကူညီပံ့ပိုးရမရောက်ဘူးလို့သူတို့ယူဆတဲ့သတင်းမှန်သမျှမဖော်ပြပါဘူးဒါအပြင်ဖော်ပြတဲ့သတင်းတိုင်းမှာလည်းပြည့်ပြည့်စုံစုံမဖော်ပြပါဘူးလိုရာလောက်ပဲဖော်ပြပြီးတခါတရံဖော်ပြတဲ့သတင်းမှာအနှစ်သာရလုံးဝမပါတဲ့သတင်းမျိုးလဲအမြောက်များရှိနေပါတယ်ဥပမာဘသူကဥဆောင်ပြီးဘာအကြောင်းအရာနဲ့အစည်းအဝေးလုပ်တယ်အဲ့ဒီအစည်းအဝေးဘသူတွေတက်တယ်တလောက်ပါပဲ။ဆောင်းပါးတွေအားလုံးလိုဟာလဲအဲ့ဒီသဘောတိုင်းပါပဲ။အားလုံးကိုခြုံငုံကြည့်လိုက်ရင်အစိုးရပိုင်သတင်းစာရေဒီယိုရုပ်သံတွေဆိုတာဟာပြည်သူတွေသိချင်တဲ့သတင်းစုံစုံလင်လင်တင်ပြတာမျိုးမဟုတ်ပါဘူး။နောက်တစ်ခုကတော့ဖော်ပြမှုတိုင်းမှာအစိုးရဘက်ကလိုက်တဲ့ဘက်လိုက်မှုရှိနေတာတွေ့နိုင်ပါတယ်။အသေးချာစစ်ဆေးလိုက်ရင်အစိုးရပိုင်သတင်းစာရေဒီယိုရုပ်မြင်သံကြားဖော်ပြမှုတွေအားလုံးလိုဟာအခြေခံစာနယ်ဇင်းကျင့်ဝတ်မီဒီယာကျင့်ဝတ်နဲ့လဲကိုက်ညီမှုမရှိတာတွေ့နိုင်ပါတယ်။
အခြားတစ်ဖက်မှာတော့မြန်မာနိုင်ငံမှာပုဂ္ဂလိကမီဒီယာလုပ်ငန်းအခြေအနေကောင်းမနေပါဘူး။ပုံနှိပ်သတင်းစာလက်တဆုပ်စာလောက်ပဲရှိပြီးအမျက်အစွန်းရနေတယ်ဆိုတဲ့သတင်းမျိုးမကြားမသိရပါဘူး။လောက်ကန်ခွင့်ရတာတိတ်မကြသေးတဲ့ပုဂ္ဂလိကရုပ်သံလိုင်းလုပ်ငန်းတွေကလည်းပြန်ကြားရေးဝန်ကြီးဌာနရဲ့တစ်ဖက်သက်စည်းမျဉ်းတွေကိုယ့်ဘာသာကိုယ်စင်စါလုပ်ခိုင်းတဲ့စနစ်တွေအောက်မှာငွေချေးအရအောင်မြင်မှုရနေတာမျိုးမကြားသိရတယ်လို့ပြည်သက်လက်ခံအားပေးမှုအတွက်လည်းရုန်းကန်နေရစေဖြစ်ပါတယ်။ဒါပြင်မြန်မာနိုင်ငံကပုဂ္ဂလိကသတင်းမီဒီယာလုပ်ငန်းတွေဟာစာနယ်ဇင်းကျင့်ဝတ် မီဒီယာကျင်းဝတ်လိုက်နာနိုင်မှုအပိုင်းမှာအားနည်းချက်တွေရှိနေသေးတဲ့အပြင်အရေးအသွေးပိုင်းမှာလည်းလိုအပ်ချက်အများကြီးရှိနေတာတွေ့မြင်ကြရပါတယ်။အားလုံးကိုခြုံကြည့်လိုက်ရင်အစိုးရပိုင်းမီဒီယာရောပုဂ္ဂလိကပိုင်းမီဒီယာတွေပါအားနည်းနေတဲ့နိုင်ငံတစ်ခုအနေနဲ့မီဒီယာဟာအုပ်ချုပ်ရေးဥပဒေပြုရေးတရားစီရင်ရေးစတဲ့တိုင်းပြည်ရဲ့မန္တိုင်ကြီး၃ရပ်ကိုထိန်းကျောက်နိုင်မဲ့အပြန်အလှန်လေးစားသမှုရှိစေမဲ့စထုတ်တမန္တိုင်အဖြစ်ရောက်ဖို့အတော်လေးကိုစူးစမ်းကြရပါအောင်မယ်။လက်ရှိ NLD အစိုးရဟာလည်းအရင်စစ်ဗိုလ်ချုပ်တွေစစ်ဗိုလ်ချုပ်ဟောင်းတွေရဲ့အစိုးရတွေလိုပဲပုဂ္ဂလိကမီဒီယာတွေကိုအားပေးလိုစိတ်ရှိတာမတွေ့ရပါဘူး။အာဏာရခဲ့တဲ့၄-၅နှစ်အချိန်လုံးလုံးသတင်းမီဒီယာလောကအတွက်အရေးကြီးတဲ့ရေဒီယိုနဲ့ရုပ်သံထုတ်လွှင့်ခြင်းဆိုင်ရာဥပဒေလိုမျိုး public service media ဥပဒေလိုမျိုးကိုအသက်ဝင်လာအောင်မစူးစမ်းခဲ့တဲ့အပြင်ပြည်သူတွေရဲ့သတင်းသိပိုင်ခွင့်ရှိရေး right to information law ပြဋ္ဌာန်းနိုင်အောင်လည်းမစူးစမ်းခဲ့ပါဘူး။ပြည်ချိုင်းဝန်ကြီးဒေါက်တာဖေမင်းကမြန်မာနိုင်ငံမှာသတင်းစာအပါအဝင်ပုံနှိပ်စာနယ်ဇင်းလုပ်ငန်းစီးပွားရေးအရာကျဆင်းသွားရတာဟာ digital platform ပေါ်ပေါက်လာလို့ဖြစ်တဲ့ကဘာကြီးကလည်းအဲ့လိုပြောင်းနေတယ်။ဒါကြောင့်ကဘာကြီးနဲ့အတူလိုက်နိုင်အောင်ကိုယ့်ဘာသာကိုစူးစမ်းကြဆိုပြီးပြောဆိုခဲ့တယ်လို့နိုင်ငံတော်အထိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကတော့အစိုးရဝါဒဖြန့်ချီရေးအတွက်ပြည်သူ့ဗန္ဓာငွေနဲ့ထုတ်ဝေနေတဲ့အစိုးရပိုင်သတင်းစာတွေကိုဖတ်တင်ကြောင်းစီယုံပြောဆိုတာကိုပဲကြားလိုက်ကြရပါတယ
်။တကယ်တော့မြန်မာနိုင်ငံမှာဒီမိုကရေစီခိုင်မာရေးအတွက်ပုဂ္ဂလိကသတင်းမီဒီယာလောကအရေးသွေးပိုင်းအရာရောကျင့်ဝတ်ပိုင်းအရာပါမြင့်မားလာဖို့လိုပါတယ်။တချိန်2015ခုနှစ်တုန်းကအာလက်ဖေသတင်းဌာနကိုဒေါ်ဆန်းစုကြည်ကအစိုးရပိုင်သတင်းစာတွေဘာတွေကတော့ဒီမိုကရေစီနဲ့မသင့်လျော်ဘူးလို့ထင်တယ်။ဒါပေမဲ့ဒါဟာအမတို့နေချင်းညချင်းမလုပ်ပါဘူး။သေချာတိုင်ပင်ပြီးတော့မှလုပ်မှာပါ။ဒါပေမဲ့သိပ်ပြီးလဲအချိန်မဆွဲချင်ဘူး။ဒီမိုကရေစီနီးလန်းကြောက်အောင်လို့အမြန်ဆုံးလုပ်မှာပဲဒီနိုင်ငံဟာအဆင်ချောသွားမှာပါလို့ပြောခဲ့ပါတယ်။တဆက်တည်းဒေါ်ဆန်းစုကြည်ကအစိုးရကထောက်ပံ့ပေးပေမဲ့လွတ်လွတ်လပ်လပ်လုပ်လို့ရတဲ့ VOE နဲ့BBC သတင်းဌာနတွေကိုကိုးကားပြောဆိုလိုက်ပါသေးတယ်။လက်တွေ့မှာလဲအစိုးရပိုင်ဝါဒဖြန့်သတင်းစာတွေနဲ့မီဒီယာပေါင်းစုံကိုလွတ်လွတ်လပ်လပ်မီဒီယာတွေဖြစ်လာအောင်ဒေါ်ဆန်းစုကြည်လုံနိုင်မှာမဟုတ်တာကတော့သိကြပါတယ်။လုံနိုင်တာကတော့သူပြောခဲ့တဲ့ VOA BBC တို့လိုဥရောပမှာခေတ်စားတဲ့ public service media လိုမျိုးကိုဥပဒေပြဋ္ဌာန်းအကောင့်ထဲပေါ်သင့်ပါတယ်။ဒီအတွက်ပေါ်ပေါက်လာမဲ့နိုင်ငံတော်ကထောက်ပံ့လွတ်လပ်ပြီးအမိကိုကင်းတဲ့ဘုတ်ဖွဲတစ်ဖွဲကအကောင့်ထဲပေါ်မဲ့ PSB အတွက်လက်ရှိအစိုးရပိုင်းတွေကသတင်းစာရေဒီယိုရုပ်သံတစ်ခုစီလောက်ကိုခွဲဝေပေးရင်တောင်အကောင့်ထဲပေါ်နိုင်မှာဖြစ်ပါကြောင်းတင်ပြလိုက်ရပါတယ်။